မြန်မာနဲ့နယ်စပ်အိန္ဒိယအရှေ့မြောက်ပိုင်းမဏိပူပြည်နယ်တွင်မျိုးနွယ်စုပြိပခါတွေဟာဆိုရင်မြန်မာနိုင်ငံတွင်မတည်ငြိမ်မှုတွေကြောင့်ဆိုပြီးအိန္ဒိယပြည်ထရေးဝန်ကြီးအာမစ်ရှာကဗုဒ္ဓဟူးနေ့မှာအပြစ်တင်ပြောဆိုလိုက်ပြီးမဏိပူပြည်နယ်တွင်အငင်းပွားမှုတွေကိုဆွေးနွေးဖြေရှင်းကြဖို့လဲနှစ်ဖက်လုံးကိုတိုက်တွန်းလိုက်ပါတယ
်အကြောကိစံခမ်းမီကူကီးစ်
ကူကီမျိုးနယ်စုဝင်ထောင်နဲ့ချပေးမဏိပူတဲကိုရွှေ့ပြောင်းခဲ့ချပြီးနောက်မှာသူတို့မိသားစုတွေပါဒီမှာအခြေချခဲ့ကြတာပါမဏိပူပြည်နယ်ရင်းကတစ်တောဧရိယာတွေမှာစတင်အခြေချခဲ့ကြတာဖြစ်ပြီးဒါကြောင့်လဲမဏိပူရဲ့တခြားသောဒေသတွေကလူတွေချာမှာလူမျိုးစုအချို့အစပြောင်းလဲသွားမလားဆိုတာကိုတွေးတော်လာပြီးစိတ်ချလုံခြုံမှုမရှိဖြစ်လာစေတာလို့ဝန်ကြီးရှာကလွှတ်တော်မှာပြောဆိုတာဖြစ်ပါတယ်မဏိပူပြည်နယ်အတွင်းမေလကာဆာလို့ဖြစ်ခဲ့တဲ့ပြိပခါတွေအတွင်းလူပေါင်း180တေဆုံးခဲ့ရပြီးလူပေါင်းရာချီထိခိုက်ဒဏ်ရာရသလိုလူပေါင်းတောင်းတဲ့ချီအိုးအိမ်မဲ့ဖြစ်ရပါတယ်မဏိပူပြည်နယ်တွင်ပြိပခါဖြစ်နေကြတဲ့လူများစုကတဲ့လူမျိုးစုနဲ့ကူကီးတွေချာမှလည်းစပွဲဝိုင်းထိုင်တွေ့ဆုံဆွေးနွေးပြီးဖြည့်ရှင်းကြဖို့ဝင်းကြီးရှာကတိုက်တွန်းပါတယ်စီဘွားရဲ့အကျိုးအမြတ်နောက်အစိုးရအလို့အကိုင်းနဲ့ပညာရေးခွဲထန်ရပြီးတောင်ပေါ်မှာနေထိုင်ကြတဲ့ကူကီးလူမျိုးတွေနဲ့စီပင်ဖွံ့ဖြိုးတဲ့မြေပြန့်ဒေသအများပြားကိုထိန်းချုပ်ထားတဲ့ကတဲ့လူမျိုးတွေကြားမေလ3ရက်နေ့အဓိကယုံဖြစ်ပြီးမကြေမလည်ဖြစ်နေကြတာဖြစ်ပါတယ်